YC ဖွဲ့ဒီကနေ့နေပြီးတော့မှဘသူတွေနဲ့တွေ့ပြီးတော့ဘာတွေမျိုးများဆွေးနွေးတာရှိပါလဲရှင်တို့ဒီနောက်ဆုံးနေ့ဆိုတော့လေ
ကျွန်တော်တို့သွားခဲ့တဲ့ခီးစဉ်နေနဲ့တို့ရဲ့တွေ့ရှိတဲ့တွေကိုမူတည်ပြီးတော့မှကျွန်တော်ဒီဘက်ကဒီရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးနဲ့ပြည်နယ်ထူထောင်ရေးဘိုးကော်မတီကတာဝန်ပေးထားတဲ့ပြည်ထောင်စုဝန်ကြီးရှိတယ်ဘိုးချုပ်ကြီးတက်နိုင်ဝင်းတို့ပြည်ထောင်စုဝန်ကြီးဦးခင်ကြီးတို့နောက်နိုင်ငံခြားရေးဝန်ကြီးဌာနဝန်ကြီးတို့နဲ့ပြန်သုံးသပ်ဆွေးနွေးတာမျိုးတွေတို့လုပ်ပါမယ
်ဟုတ်ကဲ့ဆိုဒီခီးစဉ်နဲ့ပတ်သက်ပြီးတော့အစိုးရကိုဥပမာအစိုးရနဲ့ဘယ်လိုသဘောတူညီချက်များရှိပါသလဲဥပမာဒီ OIC ကဘယ်လိုအကူအညီတွေပေးမယ်ဆိုပြီးတော့အစိုးရနဲ့သဘောတူညီချက်တခုခုချလိုက်တာမျိုးရောရှိပါလားရှင
့်အဲမရှိပါဘူးကွာလောလောဆယ်တော့တို့ကရခိုင်မှာလဲတို့ဟိုပြောခဲ့တာရှိပါတယ်နှစ်ဖက်အတိုင်းဝိုင်းကအထူးသဖြင့်ရခိုင်တိုင်းအင်းသားခေါင်းဆောင်တွေနဲ့ရှင်းပြတဲ့ခါမှာတို့အနေနဲ့အကူအညီပေးတဲ့ခါမှာအဲတိကျတဖွဲ့တွေကိုယူပြီးတော့ပေးတာမျိုးလည်းမရှိဘူးနိုင်ငံတော်အစိုးရမသိဘဲနဲ့လည်းတို့ပေးမှမဟုတ်ဘူးပူညီပေးလို့ရှိရင်တိကတော့နိုင်ငံတော်အစိုးရရဲ့နဲ့သဘောတူညီချက်ယူပြီးတော့မှနိုင်ငံတော်အစိုးရနဲ့တစ်ဆင့်ပဲပေးပါမယ်။ပေးတဲ့အခါမှာလည်းအတိုင်းအဝန်းနှစ်ခုလုံးကိုခွဲခြားမှုရှိပဲနဲ့ပေးပါမယ်ဆိုတာမျိုးတွေသူတို့ရှင်းပြခဲ့တာတော့ကျွန်တော်သိရပါတယ
်။ဟုတ်ကဲ့။ဆိုတော့မနေ့က OIC အဖွဲ့တွေကရခိုင်ပြည်နယ်ကိုသွားပြီးတော့ဒီလေးလာတာတွေဆွေးနွေးတာတွေလုပ်ခဲ့တယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီ OIC အဖွဲ့ကသူတို့ရဲ့သဘောထားပေါ့လေ။သူတို့တွေ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးဗာများသုံးသပ်တာရှိပါလေရှင
်။အခြေအနေမှန်တယ်လည်းသိသွားတော့ဗျာ။ဥမာသူတို့ဘင်္ဂလီဒုက္ခသည်စခန်းတစ်ခုကိုတွားတဲ့အခါမှာသူတို့ကိုယ်တိုင်စကားပြောလို့မရအောင်ဝိုင်းအော်လာနဲ့သူတို့စခန်းကကြီးခဲ့ရတဲ့တောင်းပန်တာတော့မရဘူးနဲ့ဝိုင်းလူကြီးကဝိုင်းတော့တယောက်တစ်ပေါက်သူတို့ပြောချင်တာတွေအော်ကြခဲ့ကြဖြစ်လို့သူတို့မှစကားပြောခွင့်မရခဲ့တဲ့အချိန်တွေတွေ့တဲ့အခါမှာနိုင်ငံတော်အစိုးရအနေနဲ့အဲ့ဒုက္ခသည်စခန်းတွေမှာလူစည်းင်းကောက်မှုကိစ္စမျိုးတွေလောက်ရတဲ့ဟာမျိုးမှာဘယ်တော့ခက်ခဲရှိလို့ဆိုတော့သူတို့ကိုယ်တိုင်တွေ့သွားတာပေါ့နောက်တစ်ခါရခိုင်တိုင်းသားတွေနဲ့စကားပြောချင်ပြီးတမိုင်းနောက်ခံအကြောင်းအရာတွေနဲ့ရခိုင်တိုင်းသားများရဲ့ဒီဆိုရင်မှုတွေလည်းသူတို့တခြားနားလေတော့တာပေါ့
ဆိုတော့ OIC အဖွဲ့ကသူတို့ပြောနေတာကဒီအကူအညီတွေထိထိရောက်ရောက်ဖြစ်သွားအောင်ဟလာရုံးခန်းတစ်ခုဖွင့်ပြီးတော့သူတို့ဘက်ကကူညီခြင်းနဲ့ဆိုရယ်သူတို့ရဲ့ဆန္ဒသဘောထားပြောတာရှိပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကဘယ်လောက်ထိထက်ထဲဝင်ဝင်စဉ်းစားပေးဖို့စဉ်းစားနိုင်မဲ့အခြေအနေပေါ့ဘယ်လိုများရှိပါလဲရှင်ဦးရချုပ်သဘောထားလေးသိချင်ပါတယ
်ရှိပါကျွန်တော်တို့ရုံးခန်းကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အရင်ဆုံးနေ့ကကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ်ကျွန်တော်သိတော့လည်းကျွန်တော်တို့ဖွဲ့နဲ့တွေ့တဲ့အခါမှာဒီကိစ္စကိုပြောတာမရှိပါဘူးအဓိကပြောတာကတော့အခုတို့တကယ်လေးလာပြီးတဲ့အခါမှာတိကတော့ကျွန်တော်ပြန်ပြီးတော့ဒီတိရတော့တော့ရခိုင်ပြည်တော်ဖြစ်တဲ့ပြဿနာတွေရဲ့ရှုပ်ထွေးနေနေမှုကိုတို့ပို့ပြီးတော့သဘောပေါက်သွားတယ်နောက်တစ်ခါနိုင်ငံတော်အစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းနိုင်မှုအတွက်ရှင်းသမျှနီလန်းအားလုံးနဲ့စူးစမ်းနေတယ်ဆိုတော့တို့လက်ခံတယ်နံပါတ်3ကတော့ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာလုံခဲ့တဲ့မနစ်ကလည်းဆိုလို့ရှိရင်အများကြီးဒါတိုးတက်ကောင်းမွန်လာပြီဆိုတော့သူတို့လက်ခံပါတယ်။နံပါတ်၄ကတော့ဒါမှမဟုတ်အတိုင်းပိုင်းနှစ်ခုကြားမှာတစ်ဖက်နဲ့တစ်ဖက်တန်တရားရှိမှုတွေဟာကြီးထွားနေသေးပဲဒါတွေကိုဖြေရှင်းမှုလိုအပ်တယ်ဆိုတော့သူတို့လက်ခံသွားပါတယ်။နံပါတ်၅ကတော့ဒီဒေသမှာစီးပွားရေးပညာရေးဖွံ့ဖြိုးတိုးတက်မှုတွေရှိအောင်လုပ်ဖို့လိုတယ်ဆိုတာကိုလည်းသူတို့လက်ခံသွားပါတယ
်။ဟုတ်ကဲ့YC အဖွဲ့ကအခုဒီနောက်ဆုံးပေါ့သူတို့ခီးစဉ်အဆုံးသတ်လိုက်တဲ့အချိန်မှာဒီမြန်မာနိုင်ငံမှာလက်ရှိသူတို့မြင်တွေ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဘလို့ပုံစံနဲ့ကူညီမယ်ဘလောက်ထိကူညီမယ်ဟလာဘလို့ဟိုဘလောက်ဘယ်အတိုင်းဒါထိပေါ့လေအတိအကျကူညီမယ်ဆိုရအသေးစိတ်မျိုးရောပြောသွားတာရှိပါပြီလားရှင
်မရှိပါဘူးခင်ဗျကျွန်တော်တို့လောဆယ်ပြောနေတာကတော့ဒီဟာသူတို့ကတော့ပြောတာတော့သူတို့ကူညီဒီကိစ္စကြီးကိုဖြေရှင်းနိုင်မှုအတွက်သူတို့တက်နိုင်တဲ့ဘက်ကအကူအညီပေးဖို့သူတို့ဆန္ဒရှိတယ်ဒါပေမဲ့ဒါလည်းအားလုံးကနိုင်ငံတော်အစိုးရရဲ့သဘောတူညီချက်နဲ့ပဲသူတို့လုပ်မယ်ခုနကကျွန်တော်ပြောသလိုရခိုင်ပြည်နယ်မှာသူတို့ရှင်းပြခဲ့သလိုပဲဒါတွေအားလုံးကအစိုးရနဲ့တစ်ဆင့်ပဲသွားပါမယ်သွားတဲ့အခါမှာလည်းကျွန်တော်တို့ခုနပြောသလိုအကူအညီပေးတဲ့ဟာတွေအားလုံးဒီအတိုင်းဝိုင်းတွေကိုခွဲခြားမှုရှိဘဲနဲ့နှစ်ဖက်လုံးကိုပေးပါမယ်ဆိုတဲ့ဟာပဲရှင်းပြရရှိပါတယ်အသေးစိတ်တော့ဆွေးနွေးတာတော့ကျွန်တော်တို့မရှိသေးပါဘူး
ဟုတ်ကဲ့ဦးရထွတ်ကျေးဇူးများကြီးတင်ပါတယ်ရှင်